မြန်မာနိုင်ငံမှာအမျိုးသမီးတွေတရားမျှတမှုရရှိရေးအတွက်ဖော်ဆောင်မှုကအားနည်းနေတော့မယ်ဆိုတာကိုဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးရေးလှုပ်ရှားသူတွေကအလေးပေးထောက်ပြပြောဆိုခဲ့ကြပါတယ်။အမျိုးသမီးတွေတရားမျှတမှုရရှိရေးနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ရတဲ့ရေးဆိုတဲ့ခေါင်းစဉ်နဲ့ဒီကနေ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ပညာပေးဟောပြောမှုတွေနဲ့လှုပ်ရှားမှုတွေကိုဆောင်ရွက်ခဲ့ကြတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုထပ်အောင်ခန့်ကရန်ကုန်မြို့ကသတင်းပေးပို့ထားပါတယ်။
ဒီကနေ့မလာရှိရနေ့မှာကြာရောက်တဲ့နိုင်ငံကအမျိုးသမီးများနေ့ကို WLB အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံကဦးဆောင်ပြီးနေရာတော်တော်များများမှာကျင်းပပြုလုပ်တာရှိသလိုအစိုးရလက်အောက်ခံအမျိုးသမီးအဖွဲ့အစည်းတော်တော်များများကလည်းအထိမ်းအမှတ်အခမ်းအနားတွေကျင်းပခဲ့ကြပါတယ်။ဒီနှစ် WLB အဖွဲ့ရဲ့ဆောင်းဘုတ်ကတရားမျှတမှုရရှိရေးနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ရတန်ရေးဖြစ်ပြီးအမျိုးသမီးတွေကြံဖက်ခံရတဲ့လိင်မိုင်းဆိုင်စော်ကားတာတွေပပျောက်ဖို့နဲ့အမျိုးသမီးတွေတရားမျှတမှုရရှိဖို့အလေးထားမိမောင်းထိုးပြလိုတာဖြစ်တယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအထွေထွေတွင်မူမှတ်လွေးပိုးငယ်ကပြောပါတယ်။
နိုင်ငံမှာအခုချိန်ထိဒီတရားမျှတမှုရရှိရေးအတွက်မပေါ်ဆောင်နိုင်ဘူး။ဒါပေမဲ့ဒါမှပဲဖြစ်ဖြစ်အထူးသဖြင့်ဒီတိုင်းသားတွေတားမှာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေမရေမှုတွေနဲ့ပတ်သက်ပြီးတော့မှခုချိန်ထိအမှန်တရားရရှိမှုတွေတရားမျှတမှုတွေလောက်ဆောင်မဖို့ဆောင်နေဒီပေါ်တော့ဥပမာအဖြစ်ဒီဆရာမတောင်းဆရာမတယောက်ရဲ့အမှုသာဆိုလို့ရှိရင်တိုင်းကသက္ကဘာလုံးကတည်တယ်ဘို့ဝင်မယ်လို့အခုချိန်ထိဘဒူဘဝကျိုးလို့လေမျက်နာသူတွေတော့မလုပ်သေးလေဆိုတဲ့ဟာမျိုးက
မြန်မာနိုင်ငံတနိုင်ငံလုံးမှာအမျိုးသမီးတွေလိမ်မန်းဆိုင်ရာအကြမ်းဖက်မှုမရေမှုကျူးလွန်ခံရတာတွေညှိပန်းနှိပ်စက်ခံရတာရဲမှတ်တမ်းအရ2016ခုနှစ်မှာ1000ကျော်ရှိပြီး2019ခုနှစ်မှာ1400ကျော်တိရှိရလို့ WLB ဖွဲ့ကပြောပါတယ်။လိမ်မန်းဆိုင်ရာအကြမ်းဖက်မှုအများစုကလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတဲ့တိုင်းဒေသတွေမှာရှိနေတာဖြစ်ပြီးအဖြစ်ကျူးလွန်သူတွေကလည်းအဖြစ်ကနေကင်းလွတ်ခွင့်ရနိုင်တော့မယ်လို့ထောက်ပြပါတယ်။ဒါကြောင့်အမျိုးသမီးတွေရဲ့တရားမျှတမှုရရှိဖို့လိုရလို့မတ်လွေးပုံးငယ်ကပြောပါတယ
်ဒီလိုကျူးလွန်သူတွေဆက်လက်ပြီးမကျူးလွန်အောင်ဘယ်သူပဲဖြစ်ဖြစ်အရေးယူဆောင်ရွက်မှုကလုပ်သင့်တယ်လို့ကျမတို့ကတော့ယုံကြည်တယ်ပေါ့လေအဲ့ဒါကြောင့်မို့ကျမတို့အများဆုံးတွေ့ရတာကတော့ဒီတိုင်းသားဒေသဂျာထံမှာပဋိပက္ခဂျာထံမှာဒီလက်နက်အာဏာရှိတဲ့သူတွေပေါ့နော်လက်နက်ကံတမကအာဏာရှိတဲ့သူတွေကျူးလွန်တဲ့ဖြစ်စဉ်ရှိနေလုံးမအကောင်တရားမျှတမှုအတွက်ချက်ပြရခတ်ပါတယ်
မြန်မာတမန်တော်နဲ့ရခိုင်လက်နက်ကင်ဖွဲ့အေအေတို့ကြားတိုက်ပွဲအတွင်းရခိုင်ပြည်နယ်ကအမျိုးသမီးတနက်မှန်တည်ဆုံခဲ့တာရှိပြီးဒီလိုကိစ္စတွေဟာတရားမျှတမှုကိုပို့ပြီးတော့အလံဝေးစီရလို့လဲအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကထုတ်ပြန်ထားပါတယ်ဒီနေ့မှာတော့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကလာရှိုးမြို့မှာတန်အမျိုးသမီးဖွဲ့စည်းနေပူးပေါင်းပြီးအမျိုးသမီးခွင့်ရတရားမျှတမှုရရှိရေးပညာပေးဟောပြောပွဲတွေပြုလုပ်တယ်လို့ရန်ကုန်မြို့မှာလည်းအမျိုးသမီးချစ်ကြည်ပေါ်လုံးပွဲကြီးကျင်းပပြုလုပ်ကြပါတယ်အလားတူအမျိုးသမီးများနဲ့အထိမ်းအမှတ်အခမ်းအနားတွေကိုနေပြီးတော့အပါအဝင်တိုင်းနဲ့ပြည်နယ်တော်တော်များများမှာအစိုးရလက်အောက်ခံအမျိုးသမီးဖွဲ့စည်းတွေရောအစိုးရမှုတဲ့လူထုခြေပြုအမျိုးသမီးဖွဲ့စည်းတွေရောကျင်းပပြုလုပ်ကြပါတယ်နေပြည်တော်မှာပြုလုပ်တဲ့အမျိုးသမီးများနဲ့အထိမ်းအမှတ်အခမ်းအနားကိုတက်ရောက်တဲ့အမျိုးသမီးလုပ်ငန်းရှင်ဒေါ်မာစီကတော့အခုလိုပြောပါတယ်
အမျိုးသမီးတွေကြံဖက်မခံဘူးအမျိုးသမီးတွေဘဝလုံခြုံမှုရှိဖို့အလုပ်ကင်ခွင့်လန်းနေရဖို့အဲ့ဒါတွေတော့ကျမတို့ဝေဝိုင်းသိရင်လည်းဆွေးနွေးခဲ့ပါတယ်။နောက်ကိုဒေသမှာရှိတဲ့ကြည်ရနေအမျိုးသမီးတွေဒိုင်းလူညီများခွင့်ရင်းရဖို့ရဲ့ဟိုသူတို့တွေလည်းဒီလူတိုင်းဖုံးသုံးတော့အင်တာနက်ကိုကောင်းစွာအသုံးချတတ်ဖို့အဲ့ဒါတွေဆွေးနွေးခဲ့ကြပါတယ်။
နိုင်ငံတကာမျိုးသမီးများနေ့ကိုကမ္ဘာကုလသမဂ္ဂအဖွဲ့က1985ခုနှစ်ကစတင်ကျင်းပပြုလုပ်ပြီးမြန်မာအပါအဝင်ကမ္ဘာတဝန်းမှာအထိမ်းအမှတ်အခမ်းအနားတွေကိုကျင်းပကြပါတယ်မြန်မာနိုင်ငံမှာတော့အရင်ကထိုင်းမြန်မာနယ်စပ်မှာသာအမျိုးသမီးများနေ့ကိုကျင်းပပြုလုပ်နိုင်ခဲ့ပြီးနိုင်ငံရေးပြောင်းလဲတွေဖြစ်ပြီးနောက်ပိုင်းမှာအခုလိုအထိမ်းအမှတ်ပွဲတွေကိုပြည်တွင်းမှာကျင်းပလာကြတာဖြစ်ပါတယ်ခင်ဗျာ